ကုလသမဂ္ဂနဲ့အာဆီယံတို့ကြားဆက်ဆံမှုဟာလင်းနေပြီးခိုင်မာစွာရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကစက်တင်ဘာလ22ရက်ကြာသပတေးနေ့မှာကျင်းပတဲ့အာဆီယံကုလသမဂ္ဂဝန်ကြီးများအဆင့်အစည်းအဝေးအဖွဲ့မေကွန်မှာပြောကြားလိုက်ပါတယ်။အာဆီယံတိုင်းဝိုင်းဟာငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စရပ်တွေတဘာဝဘေးဒဏ်ခံရမှုစီမံခန့်ခွဲမှုအပါအဝင်ကိစ္စရပ်အတော်များများမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်လဲဂုဏ်ပြုခဲ့ပါတယ်။အာဆီယံဒေသရင်းမှာအဖွဲ့ပေါင်းစုံပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေစတင်ပြီးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတွေကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးလုပ်ငန်းတွေအတွက်အာဆီယံဒေသကနေတက်သားငြိမ်းချမ်းရေးတက်သား 4,500 ကျော်ပေးပို့ခဲ့တာနဲ့ကုလသမဂ္ဂမှာအာဆီယံရဲ့အခမ်းအနားပိုးပြီးများပြားကြီးထွားလာတာအတွက်လည်းကြိုဆိုလိုက်ပါတယ်။2018ခုနှစ်ဟာအာဆီယံဖွဲ့နှစ်50ပြည့်နှစ်ဖြစ်ပြီးရာစုနှစ်ဝက်လောက်ရှင်သန်ရပ်တည်ခဲ့တဲ့အာဆီယံအဖွဲ့အစည်းဟာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ကျော်ဝရေးအတွက်ဆောင်ရွက်နေတာဟာအာဆီယံဒေသအတွင်းအတွက်သာမကတကဘာလုံးအတွက်ပါအားကျစေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။